ညာအခုမြန်မာနိုင်ငံမှာရွေးကောက်ပွဲပြီးသွားပါပြီရွေးကောက်ပွဲမှာပြည်သူတွေကဒီမိုကရေစီဖော်ဆောင်ပေးလိမ့်မယ်လို့ယုံကြည်တဲ့မြို့သားဒီမိုကရေစီဖွဲ့ချုပ်ကအပြတ်သားနိုင်ငံရဲ့ဆိုတဲ့အထောက်အထားတွေအများကြီးတွေ့နေရပါပြီလူတွေကတော့ဒီမိုကရေစီဖြစ်ထွန်းတော့မယ်ဆိုပြီးတော့မျှော်လင့်နေရတယ်ဆရာဘယ်လိုသုံးသပ်လိုပါလဲဆရာအခုအချိန်ဒီမိုကရေစီခီးအစဘယ်လောက်အလံဝေးပါသေးလဲဆရာပထမဆုံး
လွတ်လပ်ပြီးတော့အနောက်ရှေ့ကင်းမဲ့တဲ့ဒီရွေးကောက်ပွဲမှာပြည်သားနိုင်ငံရေးပါတီအနိုင်ရတယ်ဆိုတော့ဒါအင်တာဝန်တာစရာခေါင်းတာဗောဒီဥစ္စာကျွန်တော်ဗမာပြည်မှာဖြစ်ဆောင်ဖြစ်ခဲ့ဘူးဒီအရင်တော့ကလည်းရှိခဲ့ပါလေ1960ကျွန်တော်တန်ရှင်းဖတ်စာပလာနဲ့တီမြဲဖတ်စာပလာကွဲတဲ့အချိန်မှာရွေးကောက်ပွဲလုပ်တဲ့အခါမှာဒီတီမြဲဖတ်စာပလာအစ်တန်နဲ့ပတ်သက်တဲ့တန်ရှင်းကမပတ်သက်ဘူးဆိုတော့အဲ့ဒီမှာ1960ရွေးကောက်ပွဲမှာဦးနှုရဲ့ပါတီကအပြတ်အသတ်နိုင်သွားတယ်။အယတပါတီအဝဲခံတာပေါ့လေ။အဲဒီကလည်းပါပြီးနဲ့နောက်ဆုံးပိတ်မှာဦးနှုကဒီစစ်တပ်ကိုသူစီယုံတင်းပင်းမှုအားနေတဲ့အတွက်နောက်ဆုံးပိတ်မှာအာဏာရပြီးတော့တနည်းနည်းနည်းလောက်နေတော့စစ်တပ်ကဘူနေဝင်းတို့အာဏာသိမ်းတာပေါ့ဗျာ။အာဏာသိမ်းတဲ့အကြောင်းတွေကတော့အမျိုးမျိုးဒီပြထားတာတော့ရှိတာပေါ့ဗျာ။ဟောရုပ်တိရှိတာလည်းရှိတယ်မပါမရှိတာလည်းရှိတယ
်။ဟုတ်ကဲ့ဆရာအခုတော့ဆရာဘယ်လိုမြင်ပါလဲအဲဒီတော့အခုလည်းပဲစစ်တပ်ထောက်ခံတဲ့ပါတီကရှုံးနေပြီးတော့ဒါအရသာပါတီကအပြတ်သတ်နိုင်တယ်ဆိုတော့ဘလောက်တည်မြဲနိုင်မဲ့အခြေအနေရှိပါလဲစစ်တပ်ကိုစီယုံသိမ်းသိမ်းနိုင်မဲ့အလားတာကောဘလောက်ရှိနေလို့ဆရာသုံးသပ်ပါလဲဆရာ
အဲ့ဒီရုံးကနဲ့အခုဒါနဲ့ဆိုရင်တော့ဒီနှစ်ပေါင်း55နှစ်ရှိတော့ပြီပေါ့ဗျာအကြမ်းထဲမှာတခါရှိသေးတယ်1990မှာဟလာအရသာပါတီကအပြတ်သတ်နိုင်ပြီစစ်တပ်ထောက်ခံတဲ့ပါတီကခွဲခွဲလောင်ကိုရှုံးသွားတယ်အဲ့ဒီကလည်းစစ်တပ်ကနောက်ပစုပ်ပင်နဲ့အာဏာသိမ်းလိုက်တာစစ်အာဏာရှင်အဲ့ဒါအရင်ကစေတော့ဥချုပ်သွားတယ်အခုတည်းပဲဟိုအရသာဖွဲ့စည်းကနိုင်တယ်နိုင်တာတော့အပြတ်တက်နိုင်တာ1960လုံးကနိုင်တယ်လို့1990ခုတွန်းကနိုင်တယ်လို့အခု2015မှာလည်းနိုင်တယ်ဆိုတော့ဒါတွေကရွေးကောက်ပွဲတစ်ခုနဲ့တစ်ခုနဲ့မှာ1 generation กว่าတယ်အနှစ်30ပထမရွေးကောက်ပွဲနောက်တစ်ခါကျအနှစ်25နှစ်กว่าတယ်ဒါပေမဲ့အရသာကစစ်တပ်ထောက်ခံတဲ့ပါတီကိုဘယ်တော့မှမထောက်ခံဘူးအခုကတော့သူကအသိအမှတ်ပြုတယ်ပြောတယ်ပေါ့ဗျာအခုဒါအသိအမှတ်ပြုတယ်ပြောတာကသူကအခြေခံဥပဒေအရစစ်တပ်ကသူလိုချင်တာတွေသူရထားပြီးပြီဟာလာစစ်ပေါ်ကြီးလည်းတဖေးဖြစ်ကုန်ပြီအဲ့တော့နေပြည်တော်မှာလည်းသူတို့ကုတ်ထားပြီးပြီဆိုတော့အခုပါလီမန်မှာသာ NLD ပါတီကအများစုပေါ့ဗျာအယတအများစုရှိပြီနဲ့ကျန်တဲ့ဒီ bureaucratic machinery နဲ့ဟိုကျန်တဲ့ဟာတွေကစစ်တပ်ကိုဗျာဘာလို့လဲဆိုတော့အစိုးရဌာနတွေအားလုံးကဒီစစ်အစိုးရလက်ထက်ကကျန်နေတဲ့အစိုးရဌာနတွေဆိုတော့ဒီအစိုးရဌာနတွေကိုသူတို့ဥသိမ်းစိန်အစိုးရတောင်ပြုပြင်ရေးလုပ်ဖို့မလွယ်ဘူးဆိုတော့ပြောတာပြောနေတာတကယ်တကယ်ကမထိရောက်တာတွေကများတယ်ဆိုတော့စစ်တပ်က2008အခြေခံဥပဒေအရနေစလုပ်လိုက်တဲ့တချမ်းပဲဒီမိုကရေစီကနေပြီးတော့အရင်တော့ကတချမ်းစစ်တပ်ကယူတာတချမ်းကတော့စစ်ဘူဟောင်းပေါ့အခုစစ်ဘူဟောင်းတချမ်းယူလာတဲ့နေရာကိုအရသားတွေရောက်လာတယ်
ဟုတ်ကဲ့
အရတန်းနဲ့စစ်သားနဲ့ကဒါဆက်ပြီးတော့စကမ်းသွားအောင်
ပဲဟုတ်ကဲ့ဆရာအဲ့တော့ဒီမိုကရေစီအပြည့်အဝတော့နိုင်ငံရေးအားဖြင့်ကိုမဖြစ်နိုင်တဲ့သဘောပေါ့ဆိုတော့အဲ့ဒီဟာကဒီမိုကရေစီအစဉ်ပိုမိုဖြစ်လာအောင်လုပ်နိုင်မဲ့နိုင်ငံရေးအလားအလာရောဆရာမြင်ပါလားခင်ဗျာ
ရုပ်စားလည်းဟိုတဖြည်းဖြည်းနဲ့တို့လုပ်ယူရမယ့်ကိစ္စပေါ့ဗျာတို့အခုမှပြောကြတာတော့ဒီအခုပုံစံကဒီအင်ဒိုနီးရှားပုံစံလိုဖြစ်သွားတဲ့သဘောရှိတယ်ပေါ့ဗျာအင်ဒိုနီးရှားမှာလည်းတဖြည်းဖြည်းနဲ့နောက်ဆုတ်သွားတဲ့သဘောရှိတယ်ပေါ့ဗျာတို့ဒါဘယ်လောက်ကြာမဲတော့မပြောတာဘူးတော့ဒါအင်တာကြာမဲ့ကိစ္စပေါ့ဗျာအခုမှအရသားနဲ့စစ်သားနဲ့အစိုးရကိုချုပ်ကင်မှုပြန်ဆိုင်တဲ့ပထမအဆင့်ပဲရှိသေးတာပေါ့ဗျာဒီအထဲမှာဟာပြဿနာတစ်ခုကပါလဲဆိုတော့ဗမာနိုင်ငံရေးမှာလူပုဂ္ဂိုလ်အဓိကထားတဲ့နိုင်ငံရေးဖြစ်တယ်ဆိုတော့ကျွန်တော်အခြေတိုင်းမှာမြန်မာပြည်အဲ့လိုမျိုးရှိလေရှိတယ်ဆိုတော့အင်တာဒီမိုကရေစီဝါရင်မှာလည်းဆိုရင်ဂျပန်မှာတောင်ဝင်ကြီးသားသမီးဆိုလို့ရှိရင်ဘာမှမပြောဘဲနဲ့မဲပေးတာရှိတယ်ပေါ့ဗျာအခုလဲဒီလိုပဲဆိုတော့တစ်ဖက်ကလည်းပဲစစ်အာဏာရှင်ရဲ့အမိန့်နဲ့နာခံပြီးတော့သူတို့လုတ်တာလေအခုစစ်အာဏာရှင်ကနေပြီးတော့မရှိတော့တဲ့အခါမှာသူနည်းနည်းလေးရုပ်ပြီးအရသာဘက်ကနည်းနည်းတိုးတာလေပေါ့ဗျာဒီဘက်အရသာဘက်ကလည်းအရသာမှာဒေါန်ဆန်းစုကြည်ကသူတယောက်တည်းပဲ she's calling all the shot ပဲတယောက်တည်းလုတ်နေတာ autocrat ပေါ့ဗျာအရသာဘက်ကလည်းအရသာ autocrat ပေါ်လာတယ်ဆိုတော့အပေးယူဘလောက်လုတ်နိုင်ပလဲဆိုတဲ့အပေါ်မှာမူတည်ရလို့ကျွန်တော်မြင်ပါတယ
်ဟုတ်ကဲ့ကျွန်တော်စဉ်းစားမိတာလွတ်လပ်ရေးရပြီးနောက်ပိုင်းဒီမိုကရေစီမှာက institution တွေပါတီတွေအဖွဲ့အစည်းတွေအခုထက်ပိုပြီးခိုင်မာတယ်အုပ်ချုပ်ရေးရန်ရာဟာ bureaucracy ဟာလည်းပဲအခုထက်ပိုပြီးစနစ်ကျတယ်လို့ပြမိပါတယ်နောက်ပြီးတော့အဲ့ဒီတော့ကလူတွေဟာပိုပြီးတော့သဘောထားတင်းမာမှုနည်းတယ် ဘာသာရေးအဖြစ်ဆိုရင်လည်းပဲအဲဒီတော့မွတ်စလင်ဘာသာတွေခရစ်ယာန်ဘာသာဝင်တွေဘာသာကြားတွေဗုဒ္ဓဘာသာအပြင်ဘာသာကြားတွေနိုင်ငံရေးထိပ်တန်းမှာရှိနေကြတယ်ဝန်ကြီးရာထူးတွေမှာရှိကြတယ်အခုကျတော့အဲ့လိုပုံစံဖြစ်တော့လူအဖွဲ့အစည်း society ကိုနှက်ကလည်းပို့ပြီးတော့ဒီမိုကရေစီစဉ်းစားနိုင်တဲ့အလားအလာနည်းနေသလားလို့စဉ်းစားမိပါတယ်ဆရာဘယ်လိုသဘောပါလဲအရင်နဲ့ဆိုင်ရင်အခု
အရင်တော့ကဒီလွတ်လပ်ရေးရပြီးတဲ့နောက်ပိုင်းကတော့ကျွန်တော်လေ့လာတော့ကတော့ဒီလွတ်လပ်ရေးတိုက်ပွဲမှာပါလာတဲ့လူတွေကအလုံးရောနော်ပြီးပါလာတဲ့ခါကျတော့ဥပမာဆိုဝင်ကြီးဦးရရှိသူပါတို့သူဇက်တိုက်ဟိုနောက်ပိုင်းမှာပါလာတာရှိတယ်ပေါ့ဗျာဆိုတော့အဲ့ဒါကလည်းပဲနှစ်သိမ့်မကြဘူးဗျာဟို10နှစ်ကျော်လောက်ပဲရှိတာပဲအခုစစ်စိုးကအုပ်ချုပ်ထားတာအနည်း50ကျော်ဆိုအရင်တော့ကဒီမိုကရေစီတက်တန်းလေးရှိတာ10နှစ်ကျော်လောက်ဆိုတော့10နှစ်ကျော်လောက်မှာဘာမှမရှိဘူးမရှိတဲ့တက်တန်းလေးမှာတနေ့လောက်ဆိုသူအစာပြိုးလာတယ်အဲ့တော့ပတ်မိလောက်ကတော့ကျွန်တော်ကျောင်းသားဘဝမှာဒီတက်ကသူမှာကျောင်းသားတက်မကရွေးကောက်ပွဲဆိုတာဒီဒီမိုကရေစီအလေးအကျင့်လုပ်ပြီးတဲ့ရွေးကောက်ပွဲပဲအဲ့တော့ဒီမိုကရေစီအလေးအကျင့်ရွေးကောက်ပွဲမှာဟိုဘက်နဲ့ဒီဘက်နဲ့ပြိုင်ညာပြူကြပေါ့ဗျာလုတဲ့အခါမှာကျွန်တော်တို့စာချုပ်မဲ့လူတွေရွေးကောက်ပွဲချိန်မှာတယောက်နဲ့တယောက်နဲ့ကလော်ဆဲဘာညာနဲ့ဖြစ်ပြီးတော့ဒါရွေးကောက်ပွဲလည်းပြီးတော့တယောက်နဲ့တယောက်နဲ့ level ပြန်ဖဲ့ပြီးတော့တယောက်နဲ့တယောက်ပတ်စံချီဟိုလူပတ်စံဒီလူချီဒီလူပတ်စံဟိုလူချီနဲ့ကျွန်တော်တကယ်ချင်းပြန်ဖြစ်သွားတာပဲဗျာရွေးကောက်ပွဲချိန်မှာတော့တယောက်နဲ့တယောက်နဲ့ရန်သူပေါ့ဗျာဆဲရနဲ့ကြတယ်ဆိုတော့အဲ့ဒီအလေးအကျင့်ကကျွန်တော်တို့ပါလီမန်ဒီမိုကရေစီခေတ်မှာရှိခဲ့တယ်ဗျာ။စာချုပ်ရဲ့အယူဆရွေးကောက်ပွဲမှာဖြစ်ပြီးနေရွေးကောက်ပွဲပြီးတဲ့အခါကျရင်ဒီလူတွေကမိတ်ဆွေပြန်ဖြစ်သွားတာပဲဗျာ
။ဟုတ်ကဲ့ဆိုဘုခါမှာကြတော့ပညာရေးပြုပြင်ဖို့ဆန္ဒပြတဲ့ចောင်းသားတွေကိုចောင်းသူတွေတော်မှထောင်ထဲချထားတဲ့ခေတ်ပေါ်ရှာ။အဲ့လိုပညာရေးကအစပြီးတော့စာသင်ကျောင်းတွေကတက္ကသိုလ်ကအစပြီးတော့ဒီမိုကရေစီအလေးကျင့်တွေလုပ်ပေးနိုင်ဖို့တော့တော်တော်လိုမယ်ထင်တယ်ပါဆရာ
။ဟုတ်ပါတယ်ခင်ဗျာ။ဒီအဲ့တော့ဒီပညာရေးမှာသူကပြတ်သွားတာဟုတ်ဗျာ။ဒီဒီမိုကရေစီအလေးအကျင့်ဆိုတာဒီကျောင်းသူကျောင်းသားဘောရတွေကစပြီးတော့အလေးအကျင့်ပေးရမှာပေါ့ဗျာဆိုတော့အဲ့ဒီအလေးအကျင့်ကကျွန်တော်ရှင်အောင်မရှိခဲ့ဘူးဗျာမရှိခဲ့ပဲနဲ့သူတို့အစိုးရဝါရဖြန့်တာကြီးပဲဟိုကျောင်းသားတွေရှိရောက်အထက်ကပြောတဲ့ဥစ္စာအကုန်ဒါကံပေါ့ဗျာဆိုတော့အဲ့ဒါမျိုးတွေကြီးပဲဖြစ်လာတဲ့အခါကျတော့ကိုပိုင်ကျန်နဲ့စဉ်းစားတွေးခေါ်ဆုံးဖြတ်တဲ့အလေးအထားရှင်းသားမယ်စသည်ကိုယ်ကစိတ်ကတဲ့အလေးအထားရှင်းတန်းတယ်လို့ဖြစ်နေတယ်ဗျာ
ဟုတ်ကဲ့ဆရာကျွန်တော်တခုမြင်တာအဲ့မှာဆရာတို့အဲ့ဒီတက္ကသိုလ်မှာဒီမိုကရေစီအလေးကျင့်ရအောင်ဒါရွေးကောက်ပွဲတွေပါလေလုပ်ခဲ့ကြတဲ့ခေတ်တုန်းကရောဆရာပြောတာတွေကိုဝေဖန်တာပြန်ဆန်ဆွေးနွေးတာကိုလက်ခံကြပါလားဗမာပြည်ပညာရေးစနစ်ကအဲ့တုန်းကအ
ဲ့ဒီတော့ဟိုပညာရေးစနစ်ကတော့အဲ့ဆရာကိုပြန်ပြောတော့ကျွန်တော်သိမတွေ့ဘူးဗျာအဲ့တော့အရင်တော့ဆီမီနာတော့ရှိတယ်ပေါ့ဗျာဆီမီနာဆိုတာကတော့ post graduate seminar honors class တွေမှာဆီမီနာရှိတယ်ဆီမီနာမှာတော့ဝေဖန်တာပေါ့ဗျာအဲတော့ဆီမီနာဆိုတာလဲလူနည်းနည်းလေးပဲ50-60ယောက်ပဲရှိတာပေါ့ဗျာ post graduate လောက်ပဲရှိတယ်ကျန်တဲ့ class တွေကတော့ဟိုရှင်းရှင်းပြောရရင်တော့ high school ကျောင်းအကြီးစားလောက်ပဲရှိတာပဲဗျာဒါပေမဲ့ဟိုဆရာပြောတာနာခံပြီးတော့အပြင်ဘက်မှာတော့လွတ်လပ်တယ်ဗျာအပြင်ဘက်မှာလွတ်လွတ်လပ်လပ်ရှိတယ်အဲ့ဒါကသူကဟိုကောင်းတာပေါ့ဗျာအပြင်ဘက်မှာလွတ်လပ်တဲ့အခါကျတော့ဟိုဘာပဲဖြစ်ဖြစ်ဟိုသူ့ရဲ့ဒီ straight jacket မဟုတ်ဘူးပေါ့ဗျာကျောင်းသားတွေကဟိုသူသူယဉ်ကျေးမှုရာ SNR တွေရှိတယ်ဟိုဟောလီမှာရှိတယ်လွတ်လွတ်လပ်လပ်သူကလည်းသူသူယုံကြည်တာယုံကြည်နိုင်တယ်ဟိုဟိုဘာဝါဒီညာဝါဒီအကုန်ပေါ့ဗျာဟိုကိုယုံကြည်တာယုံကြည်တယ်လွတ်လွတ်လပ်လပ်ရှိတယ် academic freedom ပေါ့ဗျာ
ဟုတ်ကဲ့ဆရာကျွန်တော်တခုဆက်စပ်ပြီးမေးချင်ပါတယ်ဒါလည်းဆရာကျွမ်းကျင်တဲ့ area ဆိုတော့ဂျပန်နိုင်ငံမှာလည်းပဲဂျပန်ပညာရေးကလည်းပဲအထက်ကပြောတာကိုနားခံရတယ်ဆရာကိုပြန်လှန်ပြီးတော့ဒါမပြောကြဘူးဟုတ်ပဲရှိရဲ့ why ဆိုတာမမေ့ရဘူးဆိုပြီးတော့ပြောရပါတယ်သူတို့ကဒီလိုပညာရေးစနစ်တီးထွားလာပြီးတော့ဘယ်လိုဒီမိုကရေစီဖြစ်နေရသလဲဆရာ
ဂျပန်ကလည်းပဲဟိုဒီမိုကရေစီဆိုတာဂျပန်ကလည်းအမေရိကန်ချပေးထားတဲ့ဥစ္စာပဲသူကလည်းသူပေါ်ပေါက်လာတဲ့ဒီမိုကရေစီကဟိုပြိုင်ပြီးတော့ပေါ့ဗျာဒီဂျပန်ပြုပြင်လုပ်တဲ့အခါမှာဒီမိုကရေစီဒီကော်လမ်နဲ့ဒီmilitary column เนี่ยရှင်ပြီးတော့ပေါ်လာတော့ democracy column ကို military column နဲ့ရိုက်ချိုးပြလိုက်တာပဲရိုက်ချိုးပြလိုက်တော့ပြန်ပြီးတော့စစ်ပြီးတဲ့အခါမှာပြန်ပြီးတော့အမေရိကန်ပြန်ပြုစုပြောင်းတော့အမေရိကန်ချပေးထားတဲ့ဂွင်ထဲမှာပဲဂျပန်ရှောက်နေတာပဲဆိုတော့ဒီဂွင်ကနေပြီးတော့သူပြင်နိုင်တဲ့ဟိုအစင်လာမရှိသေးဘူးပေါ့ဗျာသူပြင်ဖို့မရှိသေးတော့ဟိုဂျပန်နိုင်ငံရေးသမားတွေမှာလည်းသူတို့ရဲ့အတွေးအခေါ်မှာအများကြီးအကန့်အသတ်ရှိဖို့ရတယ်